ရှိချီမူဝါဒကိုအဓိကတုံ့ပြန်ဆောင်ရွက်နေတဲ့အိန္ဒိယအစိုးရကအင်းနီချင်းမြန်မာနိုင်ငံစစ်တွေစစ်ကမ်းကုတ်ကဲမှုကိုတာဝန်ယူဆောင်ရွက်ဖို့အသင့်ဖြစ်နေပြီလို့ပြောပါတယ်စစ်တွေစစ်ကမ်းကအခြေခံအဆောက်အုံတွေကိုအိန္ဒိယအကူအညီနဲ့တိစောက်တာဖြစ်ပြီးအခုစတင်လက်ပတ်ဖို့အသင့်ဖြစ်နေပြီလို့အိန္ဒိယအစိုးရရေချောင်းနဲ့ကုန်းလန်သိပ်ပို့ဆောင်ရင်ဆိုင်ရာဝန်ကြီးမန်ဆူအယ်မန်ဒါဘူရီယာကအိန္ဒိယအောက်လွှတ်တော်အမတ်ရဲ့အမေကိုစာနဲ့ပြန်လည်ဖြေကြားခဲ့တယ်လို့စပတ်နစ်သတင်းမှာဖော်ပြပါတယ်စစ်တွေစစ်ကမ်းတိစောက်ရေးဟာကလဒန်ဘက်ဆောင်စီမံကိန်းအစိတ်ပိုင်းတစ်ခုဖြစ်ကြောင်းနဲ့ဒီစီမံကိန်းကိုအိန္ဒိယမြန်မာနှစ်နိုင်ငံရေလံကုန်လန်သယ်ယူပို့ဆောင်ရေးအတွက်ရည်ရွယ်လှုပ်ဆောင်လာဖြစ်ပြီးစစ်တွေစိတ်ကန်းနဲ့အိန္ဒိယအရှိချမ်းကစိတ်ကန်းတွေအားလုံးကိုနှစ်နိုင်ငံကုန်သင်းမော်တွေအတွက်အသုံးပြုမှာဖြစ်ကြောင်းဝန်ကြီးကပြောပါတယ်။ဒါပြင်ဒီစီမံကိန်းကနေအိန္ဒိယအရှိမြောက်ဒေသအတွက်ဆက်သွယ်လမ်းကြောင်းတစ်ခုဖြစ်လာစေပြီးကုန်သွင်းနဲ့ယင်းနှိမ့်နှံမှုတွေရလာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။စစ်တွေစိတ်ကန်းနဲ့စစ်တွေပလောက်ဝကုန်သွင်းရေချောင်းလမ်းအတွက်စီစဉ်ကုကဲမှုဆိုင်ရာသဘောတူစာချုပ်ကိုမနစ်ကအောက်တိုဘာ22ရက်မှာအိန္ဒိယမြန်မာနှစ်နိုင်ငံချုပ်ဆိုခဲ့တာဖြစ်ပါတယ်။ဒီဆိုရဲစီပွားရေးဇင်းကြံနဲ့ကမ္ဘာလမ်းစီမံကိန်းဒံရံဆောင်တဲ့အနေနဲ့အိန္ဒိယကရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်သွယ်ရေးအပြင်းထန်လှုပ်ဆောင်လာနေတာဖြစ်ပါတယ်။